ချမ်းမြေနယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်မှာမြန်မာလုံခြုံရေးအဖွဲ့ကနေမူရေးဆိုင်နဲ့လက်နက်ခဲယမ်းတွေဆက်တိုက်ဖမ်းဆီးရရှိနေပြီးလုံခြုံရေးစစ်ဆေးမှုများလာတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။မူဆယ်မြို့နယ်တွင်မှာမြန်မာနိုင်ငံမူရေးတိုက်ဖြတ်ရေးနဲ့လုံခြုံရေးပူးပေါင်းအဖွဲ့တွေကနေမေလ15ရက်နေ့ကနေမနေ့က18ရက်နေ့အထိ3ရက်ဆက်တိုက်မူရေးဆေးဝါးများပြားနဲ့လက်နက်ခဲယမ်းတွေတင်ဆက်ရမိခဲ့တယ်လို့တမ္မတော်သတင်းမှပြန်ကြားရေးဘွဲ့တွင်ရင်မူဘုံမှုရုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။မနေ့ကဒီလိုပူပေါင်းဖွဲ့ရနေလို့ကြာစစ်ဆေးတဲ့နေရာမှာမူဆယ်မြို့မှာနေထိုင်တဲ့ရခိုင်ပေါင်းစုကလည်းဒီမှာစေရပြာပေါင်းသိန်းလောက်နိုင်ငံမှာငွေ3,600လောက်ပူလောက်ပါသေးရမှာရှိတယ်။အဲကျွန်တော်တို့စက်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့အမူရေးစီပေါင်းအင်ဒီယားဖွဲ့နဲ့ပူပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အားကားနေမှာကျွန်တော်တို့မူဆယ်ဆောက်ဆောင်ရက်ွက်မှာဒီလိုပြည်ထောင်နိုင်ငံသားကြားဆက်တဲ့မှန်နေထားရမှာရှိတယ်။ဘယ်လိုနဲ့လက်ထောက်လေးဖုံးနေထားရမှာရှိတယ်။အဲဒီမှာနေမှာကျွန်တော်တို့လက်နက်တွေနဲ့ထားရမှာရှိတယ်ဗျာ။နောက်ဆက်ထောက်ဝင်နေမှာတော့ကျွန်တော်တို့အရင်းအယားမူဆက်ခရံပညာအားကျွန်တော်တို့နေရာနေရာတွေပါကြလက်နက်ချုံးနဲ့ကျွန်တော်တို့တင်ပြရမှာရှိတယ်။လက်ပစ်ပေါ်အားလုံးတင်ပြရမှာရှိတယ်
မေလ15ရက်နေ့ကမူဆယ်မြို့စွမ်းစော်ရက်ွက်မှာနေထိုင်သူလီတိချမ်းပိုင်ဆိုင်တဲ့နေအိမ်တွင်ဝင်ရောက်ရှာဖွေရမှာတရားမဝင်နေထိုင်တဲ့ရန်ဟောယုံအပါဝင်တရုတ်နိုင်ငံသား3ဦးနဲ့အတူ H25 ကီလိုဘိန်းဖြူ WY စာရမ်းမှာစိတ်ကြွဆေးပြားခန့်မှန်းတန်ဖိုးကြံ့ငွေ3,700ကျော်နဲ့လက်နက်ခဲယမ်းတွေကိုတင်စီရမိခဲ့တယ်လို့အဲ့ဒီရက်မှာပဲတရုတ်နိုင်ငံသား10ဦးနဲ့အတူ laptop 15လုံး telephone 15လုံး monitor 3လုံးတရုတ်ထိုင်ဖုန်းတွေတင်စီရမိခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။မေလ16ရက်နေ့ကမူဆယ်မြို့စုံတင်ချိုင်းနားမှာလက်နက်6လက်သိမ်းဆည်းရခဲ့မိပေမဲ့ဘယ်ဖွဲ့ရဲ့လက်နက်ဆိုတာကိုတော့မသိရှိသေးဘူးလို့ဆိုပါတယ်။အခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာတရက်ပိုင်းတွင်စိတ်ကြွမူရစ်ဆေးပြားတွေအများပြားဖမ်းဆီးရမိတာကိုကြည့်ရင်တကဘာလုံးက COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်ချိန်မှာမူရစ်ကိုင်းတွေကတော့မူရစ်ဆေးထုတ်လုပ်ရေးနဲ့တရားမဝင်ကုသရောင်းဝယ်ရေးတွေကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတယ်ဆိုတော့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရစ်ဆေးဝါးထိန်းချုပ်ရေးအေဂျင်စီအရှိတောင်အာရှနဲ့ Pacific ရေးရာတာဝန်ခံ Jeremy Douglas က Writer သတင်းဌာနကိုပြောဆိုထားပါတယ်။မြန်မာပါဝင်ဖြစ်တဲ့ရွှေသတိကံဒေတာမှာဘိန်းဆိုင်ပြူမှုနဲ့ဘိန်းပြူထုတ်လုပ်မှုတွေကျလာတယ်ဆိုပေမဲ့မူရစ်ရာဇဝတ်ကိုင်းတွေဟာအခုလိုစိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးထုတ်လုပ်မှုကိုပိုလုပ်လာပြီးမူရစ်ဆေးကွက်ထဲခြေဆန့်လာနေတယ်လို့လည်းသတိပေးထားပါတယ်။ဒီဖန်ဆီးရမိတဲ့မူရစ်ဆေးဝါးတွေဟာဒေတာတွင်လက်နက်ကန်ဖွဲ့စည်းတွေနဲ့ဆက်ဆံမှုရှိတယ်လို့ဘုံမှုချုပ်စွန်မင်းသွန်းကပြောပါရတယ်။
ဒါကြောင့်ဒီကနေ့မှာဖြစ်တဲ့ဟာဒီအများကြီးကတော့ဆက်ဆံမှုရှိတာလည်းများပါတယ်။လက်နက်ကန်အသေးငယ်ဆက်ဆံမှုမရှိတဲ့နယ်လည်းတုံ့ပြန်တော့မရဘူး။ဒီကနေ့ကလုံရေးရစီစဉ်မှုတွေကိုပေါ့ခဲ့နေတယ်ဗျာ။
တရပိုင်းတော်တွင်မူဆယ်မြို့မှာလုံခြုံရေးရာစီစစ်မှုတွေများလာတယ်လို့မူဆယ်မြို့ခံဆိုင်းအောင်မြတ်ကျော်ကဆိုပါတယ
်။လုံခဲ့တဲ့နှစ်ရက်လောက်ကတော့ဆန်းဆူရက်ွက်ထဲမှာပဲပေါ့။သူတို့ဖြစ်တာတော့ဒီတိရုတ်ကလောင်စားတွေလာဖုန်နေတာတွေလေ။အဲ့ဒါတွေဖြစ်တယ်။ပြီးတော့ပင်ကြတဲ့ဥစ္စာတွေသူတို့ကဝင်ဖြစ်တယ်။အထုပ်ရေးမှုတွေမှာလိုက်ပြခိုင်းတာပေါ့နော်။အခုကလက်နက်ကင်တွေကဝင်ထွက်သွားလာမှုရှိနေရဘူး။အများကြီးတော့သူတို့ကဆက်ဆံမှုရှိတဲ့အားတွေပေါ့။
ရှမ်းပြည်နယ်အားဆိုရင်ဘိန်းဆိုင်ပြူမှုနဲ့မူရစ်ဆေးထုတ်လုပ်မှုများပြားနေပေမဲ့ဖမ်းဆီးရိယူမှုတွေအားနည်းနေတဲ့အခြေအနေကနေဒီကာလတော်တွင်မြန်မာအာဏာပိုင်တွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်ဆောင်နေတဲ့ပုံမှာရှမ်းပြည်မူရစ်စောက်ကြီးရေးဖွဲ့ခေါင်းဆောင်ဆိုင်းမင်းကအခုလိုတုံ့သက်ပါတယ်
။ရှမ်းပြည်မြောက်ပိုင်းထဲမှာဖြစ်ပွားနေတဲ့မူရစ်ဆေးဝါးကအင်အားကြီးတဲ့အိမ်ကြီးချင်းနိုင်ငံတွေဖြည့်အားပေးလို့မလိုက်မတာဝင်ရောက်ဆစ်ဆေးဖမ်းဆီးတာတွေလုပ်ပြတာပေါ့နော်ဥမာဒီထိုင်းနဲ့ဆက်မှလည်းရှိခဲ့ဖူးပါလေမနစ်တုံးကဆိုရင်လည်းဒီထိုင်းနိုင်ငံကဖိအားပေးလို့ဒီလာဟုဗီဒူစစ်တပ်ဖွဲ့ရဲ့ဌာနချုပ်နေအိမ်ကိုတပ်မတော်ကဝင်ရောက်သိမ်းဆီးတာတွေရှိတယ်။ကောင်းဆောင်ကရှောင်သိမ်းပြီးတော့မှ၄-၅လလောက်မှနေရက်ကိုပြန်လာခွင့်ရတယ်။နေ့အချက်ကတော့ဒီလက်နက်ကင်တပ်ဖွဲ့ဝင်နေတဲ့တပ်တွေနဲ့ပတ်သက်ဆက်နွယ်လို့တုံ့ပြန်ချက်ကတော့အဲ့ဒီဒီဒုစစ်ကတာမန်စီးပွားရေးမလုပ်ဘဲနဲ့နိုင်ငံရေးတွေစစ်ရေးတွေမှာအင်အားကြီးလာပြီးတော့မှပါဝင်ပတ်သက်မှုတွေရှိလာလို့အဲ့လိုမျိုးပုံစံကြောင်းဒီတပ်မတော်ကထိန်းသိမ်းရတာတပ်မတော်ကဝင်ပြီးတော့မှစီးနင်းတာတွေဖြစ်တယ်
ပြီးခဲ့တဲ့မလကစပြီးတော့ကိုခိုင်မြို့နယ်ကကောင်းကားပြည်သူစစ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးမူရစေဝါလက်လက်တွင်တဲ့သူအဖွဲ့တာဝန်ရှိသူတွေကပါဖမ်းဆီးမှုတွေလှုပ်ဆောင်ပြီးနောက်ပိုင်းဧပြီလနဲ့မေလတွင်ကုတ်ခိုင်တဲ့မူဆယ်မြို့တွေမှာမူရစ်ဆေးနဲ့လက်နက်ဖမ်းဆီးမှုတွေဆက်တိုက်ဖြစ်ပွားလာနေတာပါမနေ့ကလည်းရှမ်းပြည်နယ်အရှိပိုင်းဒါချီလိတ်မြို့နယ်တွင်လွန်ချန်ကျေးရွာမှာပိုင်ရှင်မက် WY စာရမ်းပါစိတ်ကြွဆေးပြား9,000ပြားမူရစ်ဆေးဆက်ဆက်ပစ္စည်းပါဝင်ခမ်းမန်းတံပိုးကြံ့ငွေသိမ်းပေါင်း1,330ခန့်နဲ့လက်နက်တချို့ဖမ်းဆီးရရှိခဲ့တယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်